စီးပွားရေးပြည်ပြောင်းလဲမှုတွေကိုအဓိကအောင်စိုက်ဆွေးနွေးမယ်လို့မျှော်လင့်ရတဲ့တရုတ်ထိပ်တဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့တကပိတ်ဆွေးနွေးပွဲတွေကိုဒီကနေ့ပဲပေကျင်းမြို့တော်မှာစတင်ကျင်းပနေပါတယ်။တရုတ်နိုင်ငံရဲ့ပြည်ပြောင်းလဲရေးမှာအရေးကြီးတဲ့စီးပွားဖြစ်အနာဂတ်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လမ်းညွှန်ချက်တွေချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွန်လီကပြောဆိုထားတာပါ။အဖွဲ့ဝင်386ယောက်ပါဝင်တဲ့ကော်မတီရဲ့လေးရကြာစီးပွားအတွင်းဆွေးနွေးမယ့်အကြောင်းအရာတွေကိုတော့ကွန်မြူနစ်ပါတီကအသေးစိတ်ပြောဆိုထားတာမျိုးမရှိသေးပါဘူး။အစိုးရပိုင်းစင်ဝါသတင်းမှာတော့ပါတီဘိုးကော်မတီရဲ့ပြည်ရင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအပေါ်အခြေခံဆွေးနွေးရမှာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါ။နိုင်ငံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဘေကျင်းမြို့ကညီလာခံကနေနိုင်ငံရေးစီးပွားရေးထူးခြားတဲ့ပြောင်းလဲတွေထွက်ပေါ်လာဖို့လဲတရုတ်နိုင်ငံသားတွေမျှော်လင့်နေကြပါတယ်။ဒီတော့တွင်ယာယုကဖက်ရှားခံခဲ့ရတဲ့ထိတဲနိုင်ငံရေးသမားတူဖြစ်သူဘိုရှီလိုင်းကိုထောက်ခံသူတွေကနိုင်ငံရေးပါတီသစ်တစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြပါတယ်။တရားဝင်သဘောမဟုတ်ပေမဲ့ပါတီသစ်တွေတည်ထောင်ခွင့်မရှိတဲ့တရုတ်နိုင်ငံမှာပြီးခဲ့တဲ့ဗိုလ်တွေးကပဲဘိုရှီလိုင်းကိုရာသပံဥက္ကဋ္ဌဖြစ်တာဝန်ပေးဖွဲ့စည်းခဲ့တာပါ။ဒီစဲဥပဒေတွေအရပါတီသစ်ထူထောင်တာဟာဥပဒေကိုစန့်ကျင်ရမရဘူးလို့ပါတီထူထောင်သူတူကရိုက်တာသတင်းဌာနကိုပြောဆိုထားခဲ့ပါတယ်။